ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ဖွဲ့ရဲ့ထိပ်တန်းတန်ခိုးမှုဗြိတိန်နိုင်ငံလီဗာပူးမြို့မှာစနေနေ့ကတွေ့ဆုံပြီးယူကရိန်းပေါ်ရုရှားကရန်လုပ်လာရင်တင်းကြီးတင်းကျပ်ထဲတုံ့ပြန်တဲ့သဘောထားလေးကိုပြောကြပါရစေ။ရုရှားရဲ့မယုံမသားလိုရက်တွေအပြင်တရုတ် UN စတဲ့နိုင်ငံတွေနဲ့ပတ်သက်လို့ဘုံရက်တွေချက်ထွက်ပေါ်နိုင်ရေးအင်ရှင်ဗြိတိန်နိုင်ငံကကြိုးပမ်းနေတယ်လို့ဥရောပသံတမန် EU ကလည်းအလားတူသဘောထားပြောဆိုထားတာပါ။
We are under the terror mode to make Russia to understand that anything that could represent an attack on Ukraine.
Ukraine will take care of your local news. Look at me, so you. But most of the time, so that Russia, in the top of our level, say by chat about hello, EU, and then you are here, and you get Joseph Borrell, Joseph Borrell. Ukraine is a ma. Russia is here, look at me, yeah. Change your mood, yeah. Pita, yeah. Ukraine, Chokia, Anna, Paisa, Moo, Abbey, Token, yeah.ဒီနေ့ဒီနေ့ပြည်ထောင်တဲ့အနေနဲ့ G7 ဖော်နေတွေ့ဆုံတာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ယူကရိန်းနိုင်ငံနဲ့နယ်စပ်နီးရုရှားကတပ်ရင်းနဲ့လက်နက်တွေဖြစ်ချင်းပြီးလှုပ်ရှားနေတာယူကရိန်းကိုကျူးကျော်ဖြစ်စင်တဲ့လောက်ရဖြစ်ဆိုရင်လည်းအမေရိကန်နဲ့ NATO မဟာမိတ်တွေကတော့ယူကရိန်းကိုတက်ခိုက်လာမယ်ဆိုရင်ပြင်ထန်တဲ့စီးပွားရေးပိတ်ဆို့တံခါးမှုတွေနဲ့ရင်ဆိုင်ရမယ်လို့တတိပေးထားတာပါ။အင်ရှင်ဗြိတိန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးလစ်ထရတ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ရဲ့တီးဆန့်တွေ့ဆုံမှုအတွင်းရုရှားကယူကရိန်းပေါ်ရန်လိုမဲ့လုပ်ရက်တွေကိုတားဆီးနိုင်ရေးဆွေးနွေးခဲ့ကြတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။